အိန္ဒိယနိုင်ငံမနီပူရာပြည်နယ်မှာလူပေါင်း180လောက်သေဆုံးခဲ့ရတဲ့လူမျိုးရေးပြစ်ပခတ်ဟာမကြုံစဖူးတဲ့ကိစ္စမျိုးဖြစ်ကြောင်းအာတာရိုင်ဖယ်တပ်ဖွဲ့အကြီးအကဲဒုတိယဗိုလ်ချုပ်ကြီးပရာဒိချန္ဒရနိုင်ကပြောကြားလိုက်ပါတယ
် I wish to state that the situation that we are facing in Manipur is
Manipur ပြည်နယ်မှာအခုကြုံတွေ့နေရတာတွေဟာကျွန်တော်တို့တခါမှမကြုံဘူးတဲ့အခြေအနေမျိုးပါကျွန်တော်တို့ရဲ့သမိုင်းတခြားမှာဒီလိုအဖြစ်ပြက်မျိုးတခါမှမကြုံဘူးပါဘူးဒါဟာကျွန်တော်တို့အတွက်အသစ်ဖြစ်တယ်လို့မနီပူအတွက်လည်းအသစ်ဖြစ်ပါတယ်1990ခုနှစ်တည်းတုန်းကနာဂနဲ့ကူကီတွေကြားတက်ခတ်ခဲ့ကြဘူးတယ်လို့ကူကီအချင်းချင်းကြားမှာလည်း90ခုနှစ်နောက်ပိုင်းတွေမှာဖြစ်ခဲ့ဘူးပါတယ်ဒါပေမဲ့ဒီလောက်ကြီးမားတဲ့အဖြစ်ပြက်မျိုးတော့မကြုံဘူးပါဘူးလို့အတားရိုင်ဖယ်တက်ကစက်တင်ဘာလ1ရက်နေ့မှာပြောကြားခဲ့တာဖြစ်ပါတယ်ကူကီနဲ့ကတဲ့လူမျိုးတွေကြားမှာလည်းအချင်းချင်းမုန်းတီးမှုကြီးထွားလုံးနေပြီးအကျင့်ပြတ်ချဆမှုတွေလည်းများနေတာကြောင့်ဒါတွေအဆုံးသတ်ဖို့လိုအပ်တယ်လို့အချင်းချင်းတွေ့ဆုံစကားပြောပြီးညီညာရေးတည်ဆောက်နိုင်မှဖြစ်မယ်ဆိုတာသဘောပေါက်ဖို့လိုတယ်လို့လည်းသူကပြောကြားခဲ့ပါတယ်လူများစုကတဲ့လူမျိုးတွေနဲ့လူနည်းစုကူကီမျိုးနွယ်စုတွေအကြားဘ ਹੁ အစိုးရထံကပညာရေးအလုပ်ကိုင်းတဲ့တခြားအထောက်ပံ့အခွင့်အလမ်းတွေရနိုင်ဖို့ပြန်ဆိုင်ကြရာကအခုနှစ်အစောပိုင်းကစပြီးလူမျိုးရေးပြစ်ပခတ်တွေဖြစ်နေကြတာပါမြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မနီပူရာပြည်နယ်မှာလက်ရှိအိန္ဒိယဗဟုအစိုးရမှအာဏာရထားတဲ့ BJP ပါတီကပဲအာဏာရထားတာဖြစ်ပြီးလူမျိုးရေးပိဋိပက္ခနဲ့အကြမ်းဖက်မှုတွေကိုနှိမ်နှင်းဖို့လုံခြုံရေးတပ်ဖွဲ့တွေကိုတိုးချထားပါတယ်ဒီပိဋိပက္ခမှာအဓိကစင်ခေါ်မှုကလူမျိုးစုတစ်ခုချင်းစီမှာလက်နက်တွေအများပြားပန်ဆိုင်ထားကြတဲ့ကိစ္စဖြစ်တယ်လို့ဒုတိယဗိုလ်ချုပ်ကြီးနိုင်ကပြောပါတယ်အခုချိန်မှာလူမျိုးစုတိုင်းကလူငယ်တွေဟာစစ်တင်နန်းတွေတက်နေကြတယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်ပိဋိပက္ခကြောင့်မဏိပူရပြည်နယ်မှာနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်အိုရင်ဆွန့်ခွာထွက်ပြေးကြရတဲ့ဒေသခံတွေဟာလည်းအခုချိန်ထိနေရပြန်လာဖို့ကြောက်ရွံ့နေကြပြီးအခြေအနေတွေပုံမှန်ပြန်ဖြေရေးလှုပ်ဆောင်ဖို့အတွက်ငွေကြေးအထောက်ပံ့တွေလိုအပ်တယ်လို့မဏိပူရပြည်နယ်မှာရှိတဲ့နိုင်ငံသားအခွင့်အရေးလှုပ်ရှားသူတွေကပြောကြပါတယ်ခင်ဗျ